ရှမ်းပြည်နယ်မြောက်ပိုင်းနှမ်းဆန်နယ်ကုတ်ခိုင်မြို့နယ်က TNL အောင်လက်နက်ကိုင်ဖွဲ့ရဲ့တပ်စခန်းတွေကိုအစိုးရစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်စစ်တပ်နဲ့တအောင်လက်နက်ကိုင် TNL တို့ကြားတိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့ TNL အတွင်းရင်းမှုကပြောပါရယ်အစိုးရက27ရာစုပင်လုံညီလာခံခေါ်ပြီးငြင်းငြင်းရေးတိဆောက်နေချင်းအခုလိုတိုက်ပွဲတွေဖြစ်နေစေစစ်ရေးပဋိပက္ခတွေအပေါ်စစ်ရေးနီးနဲ့မဖြေရှင်းပဲနိုင်ငံရေးနီးနဲ့ဖြေရှင်းဖို့ကိုလည်းငြင်းငြင်းရေးလှုပ်ရှားသူတွေကတိုက်တွန်းပါရယ်အသေးစိတ်ကတော့မဆုမွန်ကပြောပြပေးပါမယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့ဇွန်လဇန်ပိုင်းကစလို့အပြစ်ရဲ့လက်မှတ်မထိုးထားတဲ့ပလောင်လူမျိုးရေးတပ်ဦး PSLF ကလည်းအောက်ခံ TLL တအောင်းတက်တဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားလာနေတာပါဇွန်လ24ရက်နေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်က TLL တပ်မဟာ၄နေမြေပန်တောင်းကျေးရွာနဲ့မန်လန်းကျေးရွာကြားမှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တယ်လို့လက်နက်ကြီးကြီးတွေကျေးရွာထဲကြားရောက်ပောက်ကွဲတဲ့အတွက်ဒေသခံရွာသားတွေဘေးလွတ်ရာထွက်ပြေးနေရတယ်လို့ဆိုပါတယ်ဒီလဇွန်လ25ရက်နေ့မှာလည်းကွတ်ခိုင်မြို့နယ်ပန်ကူနဲ့မန်ကိုင်းကျေးရွာနာနောင်လွတ်ကျေးရွာနဲ့နောင်ခိုင်ကျေးရွာနာမှာ TNL နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်နေစေပဲလို့ TNL ဘက်ကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းကနေရာ၃နေရာမှာဖြစ်ခဲ့တဲ့တိုက်ပွဲတွေရဲ့နောက်ဆုံးစီးရီးအခြေအနေကိုတော့ TNL ရဲ့အထွေထွေအတွင်းမှူးဘုံမှုချုပ်တာဖုံကျော်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။အခုဒီနမ်ဆာမြို့နယ်လောင်လွေရွာမှာအခုတတိတိုက်ပွဲဖြစ်နေတုန်းပဲ။အဲနမ်ဆာမြို့နယ်ထဲမှာပဲလုံတောက်ကျေးရွာထဲမှာလည်းတိုက်ပွဲဖြစ်တယ်မနေ့ကပြီးတော့ကျွန်တော်တို့တမဟာငါဟိုကုခိုင်အဲ့ဒီမှာလည်းမနေ့တော့အကောင်းနေဖက်မှာတိုက်ပွဲနှစ်ပွဲဖြစ်ပါတယ်ဆိုတော့ဒီကိနီယာတိုက်ပွဲက၃နေရာခုလက်ရှိဖြစ်နေတဲ့ဒီလမ်းဝယ်ကြီးရွာမှာတော့ခုတည်းဒီဖြစ်နေတယ်နည်းနည်းပြင်းထန်တဲ့သဘောရှိတယ်ခုကျွန်တော်နဲ့ဖြစ်နေတာဒီနမ်ကန်ဖြစ်မှာဖြစ်နေတာဟာစက်ကစားအာစစ်ကလည်းအောက်ခံတတ်တယ်ဒီမှာတမရှိရှိရှိတဲ့ပုံပေါ်ရှိတဲ့အဲ့ဒီအဲရှိတဲ့တမလေးပြီးတော့ဒီမှာရှိတဲ့စက်ကစားမနေ့ကလည်းတိုက်ပွဲအဲ့ဒီခုနပြောတဲ့လုံတော့ကြီးရွာဖက်နမ်နေကြရောဖမတ်တိုက်ပွဲဖြစ်တယ်အဲဒီမှာလည်းနည်းနည်းပြင်းတယ
်တရားလာလေးဖွဲ့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးဆိုင်ရာအပြစ်ရဲ့စာချုပ် MCA ကိုလက်မှတ်မရေးထိုးထားသေးပေမဲ့လို့ပြီးခဲ့တော့ကကျင်းပခဲ့တဲ့27ရာစုပင်လုံဒုတိယအကြိမ်ညီလာခံကိုတော့မြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့တက်ရောက်ခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့တာပါမြန်မာငြိမ်းချမ်းရေးဖော်ဆောင်မှုမှာပူးပေါင်းဆောင်ရွက်ပါလို့အစိုးရကဆွတ်ထားပေမဲ့အခုလိုထိုးစစ်ဆင်တိုက်ခိုက်လာတဲ့အနေအထားဟာယုံကြည်မှုတိဆောက်နိုင်မှုနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုမှာအခက်အခဲဖြစ်နေစေပဲလို့လည်းဗိုလ်မှူးချုပ်တာဖုံကျော်ကပြောပါတယ
်ဒီလိုပုံစံတိုင်းနဲ့ဆိုရင်တော့အပြင်းထန်တဲ့သဘောရှိပါတယ်ခဏတော့လည်းဒီမြန်မာတပ်မတော်ကဒီရမခါနေဟာဟတ်စကီနဇီနဲ့ဒီအစိုးရကဖြစ်နေတဲ့တကြောတွေနမ်ဆန်မြို့နယ်တွေအကုန်လုံးလိုက်လံကြည့်ရှုနေကြဆိုတော့အာဆက်မှန်ပြီးတော့မှစုစုတွေပြင်းတဲ့သဘောအနေထားတော့ရှိပါတယ်ဒီကအစိုးရကတော့အခုလက်ရှိရှောက်နေတဲ့ငြိမ်းချမ်းရေးလမ်းစဉ်ကိုပြန်လည်တုံ့တက်ဖို့လိုပါတယ်။မဟုတ်ဘူးဆိုရင်တော့တိုက်ပွဲတွေကဘလို့မှငြိမ်းနိုင်မှာမဟုတ်ဘူး။တိုက်ပွဲတွေဆက်လက်ဖြစ်နေမှာပဲဖြစ်တယ်။ဒေါက်တာစုကြီးပြောသလို MCE လမ်းကြောင်းကိုပဲလိုက်ပါဆိုတာတကယ်လက်တွေ့ပတ်သက်အခြေအနေနဲ့တော့ကင်းကွာနေတယ်။မြမတမတော်ကအစိုးရရဲ့ policy အတိုင်းတကယ်လိုက်လာမလိုက်ဘူးလား။အခုသွားနေတဲ့ဒီငြိမ်းချမ်းရေးလမ်းစဉ်ကလက်တွေ့အလုံးမဖြစ်နိုင်ဘူးဆိုတာအစိုးရအနေနဲ့သိချာတုံ့တက်ဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။ normal ရင်တော့ကျွန်တော်တို့စစ်ပွဲတွေကပြင်းထန်ပြီးတော့မှဒီအစိုးရရဲ့ငြိမ်းချမ်းရေးပွားနေတဲ့ဟာဘလို့မှတကယ်ငြိမ်းချမ်းတဲ့လမ်းရောက်မှာမဟုတ်ဘူးကျွန်တော်တို့ပြန်ကြည့်လိုက်မယ်ဆိုရင်တော့ဒါကမြန်မာတပ်မတော်ရဲ့ငြိမ်းချမ်းရေးအပေါ်မှာမယူသားတဲ့သဘောထားတွေငြိမ်းချမ်းရေးတကယ်စစ်မှန်တဲ့ဆန္ဒမရှိဘူးဆိုတာဒါပေါ်လွင်နေလေဒီ27ရာစုပြင်လုံပြီးတဲ့နောက်ပိုင်းထဲမှာအခုကျွန်တော်တို့ဒီကကချင်ဒီကဖက်ကိုထိုးစစ်တွေပြင်းထန်ဆက်ပြီးထိုးစစ်တွေဆင်နေတဲ့တိုက်ပွဲတွေကနေ့စဉ်ရက်ဆက်လို့ပဲဖြစ်နေပါတယ်
ဒေသရင်းမတည်ငြိမ်မှုတွေနဲ့ဒေသခံတွေဒုက္ခရောက်နေရတဲ့ဒီစီးရဲအခြေအနေပေါ်မှာပဋိပက္ခတွေကိုစီးရင်းနည်းနဲ့မဖြေရှင်းမဲ့နိုင်ငံရေးနည်းလမ်းနဲ့တွေ့ဆုံဆွေးနွေးအဖြေရှားကြဖို့မေတ္တာရက်ခံတိုက်တွန်းလိုပါတယ်လို့ဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးလှုပ်ရှားနေသူလွေပိုးညင်းကအခုလိုပြောပါတယ်
စစ်မှန်တဲ့ Federal Democracy ကိုတွားချင်တယ်ဆိုရင်ပထမဦးဆုံးစစ်ပွဲတွေကတော့ရက်ရမှာပဲနှစ်ဦးနှစ်ဖက်ရက်ရမယ်စစ်ပွဲတွေရက်တမ်းပြီးတော့မှပဲဒီနိုင်ငံရေးဆွေးနွေးပွဲဆိုတာစစ်ပွဲထက်မှဝင်လာလို့ကောင်းတယ်ပေါ့နော်တစ်ဖက်မှာစစ်ပွဲဖြစ်နေပြီးတော့မှတစ်ဖက်မှာနိုင်ငံရေးဆွေးနွေးပွဲဆိုပြီးမှကျင်းပတယ်ဆိုမဲ့လည်းအခုလိုပဲဗာအနှစ်တာရမှမရှိဘူးပေါ့နော်ဒီစစ်ပွဲရက်နိုင်ဖို့အတွက်ကပထမဦးဆုံးအစိုးရတိုင်းရင်းတွေနောက်ဆုတ်ပေးဖို့လိုအပ်တယ်ပေါ့နော်တိုင်းရင်းသားဒေသတွေမှာအခြေချနေထိုင်တာမဟုတ်ဘဲနဲ့တိုးချက်ထားတဲ့ဒီစစ်တပ်တွေကိုနောက်ဆုတ်ပြီးတော့မှပဲအားလုံးကိုဖိတ်ခေါ်ပြီးတော့မှ စပွဲဝိုင်းထဲမှာနိုင်ငံရေးစကားဝိုင်းလောက်တာပို့ပြီးကောင်းပါတယ်
အခုလိုရှမ်းမြောက်တောင်ဒေသမှာတိုက်ပွဲတွေဖြစ်နေတယ်လို့ကချင်ပြည်နယ်တနိုင်းဘက်မှာလည်းစီးရဲတင်းမာမှုတွေကြောင့်ထောင်ချီတဲ့ဒေသခံတွေစစ်ဘေးရှောင်ထွက်ပြေးနေရတဲ့အနေအထားမှာဒေသရင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်တိုက်ပွဲတွေချက်ချင်းရပ်ပြီးဖို့နဲ့အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားပြည်လဲအောင်ဆွေးနွေးကြဖို့ကိုဒေသခံတွေနဲ့ဒုက္ခသည်အရေးလှုပ်ရှားသူတွေကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်